ဂျော်ဂျီယာပြည်နယ်ကိုစားပြုအမေရိကန်အထက်လွှတ်တော်အမတ်200အတွက်ရွေးကောက်ပွဲတွေကိုမနေ့ဗုဒ္ဓဟူးနေ့ကကျင်းပပြီးတဲ့နောက်ဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်သူရာဖီဝါနော့ကလက်ရှိရီပပ်ဘလစ်ကန်အမတ်ကီလီလော့ဖလာကိုအနိုင်ရလိုက်ပြီးဖြစ်ပါတယ်။ဒါကြောင့်ရာဖီဝါနော့ကတောင်ပိုင်းကွန်ဖက်ဒရိတ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာပြည်နယ်ရဲ့ပထမဆုံးလူမဲ့အထက်လွှတ်တော်အမတ်တခုဖြစ်လာသလိုသူ့ရဲ့ဒီမိုကရက်ပါတီအနေနဲ့လည်းကွန်ဂရက်လွှတ်တော်တရားလုံးကိုထိန်းချုပ်နိုင်ဖို့ပိုပြီးနှိစက်သွားပြီးဖြစ်ပါတယ်။နောက်ထပ်အထက်လွှတ်တော်အမတ်တနေရာအတွက်ဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်နေသူဂျွန်အော့ဆော့ဖ်ကလည်းလက်ရှိရီပပ်ဘလစ်ကန်အမတ်ဒေးဗစ်ပါဒူးကိုပုဂ္ဂတိကနဲ့ဦးဆောင်နေပါတယ်။ဂျွန်အော့ဆော့ဖ်ကဗရုံးနေအစောပိုင်းတုန်းကတော့သူ့အနိုင်ရတယ်လို့ကြေညာထားခဲ့ပေမဲ့အချိန်နဲ့ရှီလွန်တာကြောင့်အနိုင်ရသူကိုကြေညာဖို့အချိန်စောနေသေးတာဖြစ်ပါတယ်။ဂျွန်အော့ဆော့ဖ်အနိုင်ရရင်ဒီမိုကရက်တစ်ပါတီကကွန်ဂရက်တစ်ခုလုံးကိုထိန်းချုပ်သွားနိုင်မှာဖြစ်ပြီးဆယ်နှစ်အကြာမှာပါတီတစ်ခုကအထက်နဲ့အောက်လွှတ်တော်နှစ်ရပ်လုံးကိုပထမဆုံးထိန်းချုပ်ထားခွင့်ရမှာဖြစ်ပါတယ်။ဂျော်ဂျီယာအထက်လွှတ်တော်ရွေးကောက်ပွဲမှာမဲပေးသူတွေမကြုံစဘူးစံချိန်တင်မြပြခဲ့တာပါ။အစင်လာရရီပပ်ဘလစ်ကန်ပါတီကြီးစိုးတဲ့ပြည်내မှာနိုမလာသမရရွေးကောက်ပွဲတုန်းကလိုပဲဒီမိုကရက်တစ်ကိုယ်စားလှယ်တွေအနိုင်ရဖို့အခြေအနေကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျ။